ရခိုင်ပြည်နယ်မှာစစ်ပွဲတွေမရှိတော့တာခုနှစ်လကျော်သွားပြီဖြစ်ပေမဲ့မြေမြုံမိုင်းပါဝင်စစ်ပွဲလက်ကျန်လက်နက်တွေကြောင့်ထိခိုက်သေးဆုံးရတာကိုလက်အင်ကဆုံးရှုံးရတာတွေဒီကနေ့အထိရှိနေပါတယ်။ဇွန်လ၄ရက်နေ့မနက်ပိုင်းကပဲပုံနှကျွန်းမြို့နယ်မြို့ပတ်လမ်းပေါ်ကတရားတစ်ခုမှာစစ်ကြံခဲရန်လက်နက်ပောက်ကွဲမှုကြောင့်လူ၄ဦးသေဆုံးသွားခဲ့တယ်လို့ပုံနှကျွန်းမြို့မှရဲစခန်းကဒူရဲအုပ်စခန်းမှုဝင်းကိုကိုကပြောပါတယ
်။ဖြစ်စဉ်ကတော့ညတနားရီခွဲတနားရီဝန်းကျင်လောက်ဆိုယူဆပါတယ်။အဲအဲ့ချိန်မှာပောက်ကွဲမှုဖြစ်တယ်လို့ယူဆတယ်။ကျွန်တော်တို့ကတော့မနေ့ကမှသိရအောင်နော်။မနေ့ကမှသိရတော့မနေ့ကမှကျွန်တော်6နာရီခွဲလောက်မှအခင်းဖြစ်နေအောင်သွားပါတယ်။သွားတော့အဲ့ဒီတရားမှုမှာကျွန်တော်ပောက်ကွဲမှုဖြစ်ပြီးတော့လူ၄ယောက်တေးရအောင်ပြေးပါတယ
်။ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့အကြားတိုက်ပွဲတွေနိုဝင်ဘာလ2020ရွေးကောက်ပွဲမတိုင်ခင်ကတည်းကရပ်ဆိုင်းနေတာပါ။ဒါပေမဲ့မိုင်းနဲ့စစ်ကြံလက်နက်တွေမကြာခဏဆိုသလိုပောက်ကွဲတာကြောင့်အာဏာပိုင်တွေဘက်ကလည်းစစ်ကြံလက်နက်တွေကိုထဲထဲဝင်ဝင်ရှင်းပေးဖို့လိုအပ်နေတယ်လို့မြေမြုံမိုင်းအသိပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုဇော်ဇော်ထွန်းကပြောပါရစေ။
ဒီတပ်ပေါ်ဒီပြင်းနဲ့အချိန်တုန်းကဒီအုံပြုခွေးတွေမြေမြုံပိုင်းတွေကအများကြီးရှိပြီကြံတော့နောက်ပြီးတော့မှဒီမပေါက်ကွေးပြင်းနေခေတ်လည်းလည်းပြည်စီလည်းတော်တော်များအများကြီးပြင်းနေခေတ်တယ်အဲ့ဒါတွေကိုကျွန်တော်တို့စီကိုလည်းပဲဒီပဋိမှုတွေဟာတွေရှိပါတယ်ပြင်းနေရမှာတော့ဖြင့်ဒီဘလို့လည်းလည်းပြည်စီတစ်ခုကျင်နေတယ်အဲ့ဒါလည်းပဲတပ်ပြီးတော့မှဘလို့လို့ရမလဲပေါ့နော်တပ်ပေါ်ဖြင့်အနည်းပြီးတော့မှတနည်းပို့တာအခုတော့လည်းရှိပါတယ်ဒီကိစ္စတွေကိုထိထိရောက်လုပ်တဲ့ဘောအတွက်ဒီလူခိုင်းပြင်းနေမှာတခြားသောဒီတပ်ပေါ်ဒီပြင်းနေတယ်လို့ဒီမိုင်းအချင်းဂရုတွေပေါ့နော်ဒီမိုင်းမိမုံမိုင်းနဲ့ဒီမြေကျပစ္စည်းတွေကိုရှင်းလင်းဖို့အတွက်ဒီမိုင်းအချင်းဂရုတို့ဟာမျိုးတွေပြင်းထန်ပါလေကအဲ့ဒီဂရုတွေမှာကျွန်တော်တို့ကအစိုးရပါမယ်နိုင်ငံတကာအဖွဲ့အစည်းတွေပါမယ်ဒီကားခန့်အဖွဲ့အစည်းတွေပါမယ်ပေါ့အဲဒီလိုဟာဒီပူပေါင်းပြီးတော့မှလုံဆောင်နိုင်မှတာလေဒီကိစ္စတွေကချောပါသက်တာမှဖြစ်ပါလေက
ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကတော့ရခိုင်မြောက်ပိုင်းကဘူးတီတောင်ရတိတ်တောင်ပုံနှကျွန်းကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်တွေမှာမိုင်းအသိပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ကိုဇော်ဇော်ထွန်းကပြောပါတယ်။အခုနောက်ဆုံးပောက်ကွဲမှုဖြစ်ပွားခဲ့တဲ့ပုံနှကျွန်းမြို့နယ်မှာလည်းမြေမြုံမိုင်းအသိပညာပေးမှုတွေကိုအာဏာပိုင်တွေဘက်ကစာတင်ကြောင်းတွေမှာပါလုပ်နေပေမဲ့လည်းထိထိရောက်ရောက်လှုံ့ဆော်ဖို့အခက်အခဲတွေရှိနေသေးတယ်လို့ပုံနှကျွန်းမြို့မှရဲစခန်းကဒုရဲအုပ်စခန်းမှူးဝင်းကိုကိုကပြောပါတယ်။
ကျောင်းမှာရန်တို့ရေးယူရင်းနဲ့တော့အသိပညာပေးတာတွေတော့တော်တော်ရှိပါတယ်ဟိုဟိုကတော့အဲ့လိုသိကြပြီးတော့ကျွန်တော်တို့ဘယ်လိုပေါ်မလဲဆိုတော့အဲ့ဒီကနည်းနည်းလေးမျိုးအဆင်ပြေတယ်ဆိုတော့လေကျွန်တော်တို့သွားဖို့လာဖို့နည်းနည်းလေးအဆက်ဆက်လေးတွေရှိတာပေါ့နောက်ပိုင်းကျရင်တော့ကျွန်တော်တို့နေပြည်ရဲ့နေသားပုံမူပြီးတော့ဒါတွေကတော့ကျွန်တော်တို့တာစခန်းရဲ့တာဝန်တွေဆိုတော့လုပ်ဖို့ရှိပါတယ်အစီအစဉ်ကတော့လက်တလုံးနဲ့ကျောင်းတွေမှာလုပ်ပြီးဖို့ကျောင်းတွေမှာအဲ့ဒီလိုဟိုဟာလေးတွေအသိပညာပေးလေးတွေကြောဖို့စီစဉ်ထားပါတယ်ကွ
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေသာမကမိုင်းတွေစစ်ကြံလက်နက်တွေရဲ့အန္တရာယ်တွေကြောင့်နိုင်ငံတကာအတိုင်းဝိုင်းကြားစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်ကလေးငယ်တွေဒေဆုံးဒဏ်ရာရမှုတွေတိုးလာတာဟာစိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြီးခဲ့တဲ့2021ဇန်နဝါရီလကုန်ပိုင်းလောက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့2020ပြည့်ဇန်နဝါရီလကနေစက်တင်ဘာလအထိမြေမြုံမိုင်းအန္တရာယ်ကြောင့်တေဆုံးသူကလေး73ယောက်နဲ့အပြင်းထန်ဒဏ်ရာရသူ56ယောက်ရှိခဲ့ကြောင်းလည်းမှတ်တမ်းတင်ထားပါဗျ။ဒါကြောင့်လည်းလက်နက်ကင်ပြိပခတ်မှာပါဝင်နေသူတွေအားလုံးအနေနဲ့မိုင်းထောင်တဲ့လုံရက်တွေမလုပ်ကြဖို့မြေမြုံမိုင်းတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးစံတွေကိုရှင်းလင်းဖို့လိုအပ်နေသလိုမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေရဲ့အန္တရာယ်တွေကိုလည်းသတိထားဖို့အသိပညာပေးလုပ်ငန်းတွေလိုအပ်နေတယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။